ရုရှားကျူးကျော်စစ်သုံးနှစ်ပြည့်ဖို့ရက်အနည်းငယ်အလိုမှာပဲယူကရိန်းတပ်တွေဟာဒိုနက်စ်ဒေသအဗီယကာမြို့ကနေပြန်လည်ဆုတ်ခွာခဲ့ပါတယ်။အမေရိကန်အင်ဗျူတော်ကတော့ယူကရိန်းကိုအချိန်မီအထောက်အပံ့တွေမပေးနိုင်တဲ့အတွက်ဆိုကလွှတ်တော်ကိုအပြစ်တင်ပါတယ်။ယူကရိန်းတွေဟာရဲရင်စွာဆက်လက်တိုက်ပွဲဝင်နေပေမဲ့သူတို့မှာလက်နက်ရိတ်ခါနည်းလာနေပြီလို့လည်းပြောပါတယ်။အခုလိုယူကရိန်းတပ်တွေပြန်ဆုတ်ရတဲ့နေ့မှာပဲယူကရိန်းသမ္မတဗလိုဒီမာဇာလင်စကီးကမြူးနစ်နိုင်ငံတကာလုံခြုံရေးညီလာခံမှာအခုလိုပြောဆိုခဲ့ပါတယ်
။ Do not ask Ukraine when the war will end.
ယူကရိန်းစစ်ပွဲဖရော့ပြီးမလဲလို့တော့မမေးကြပါနဲ့။ဘာကြောင့်ရုရှားသမ္မတဗလာဒီမာပူတင်စစ်ကိုဆက်ပြီးတိုက်နေနိုင်တယ်လဲလို့သာကိုယ့်ကိုယ်ကိုပြန်မေးကြည့်ကြပါ
။ Kiev မြို့တော်မှာရှိတဲ့ယူကရိန်းတွေကတော့ရေရှည်စစ်အတွက်အားတင်းထားကြပါတယ်။2022ခုနှစ်ဖေဖော်ဝါရီလရုရှားစတင်ကျူးကျော်ချိန်မှာ The Kiev Independent သတင်းစာရဲ့ Editor Olga Rudanka ဟာသူမရဲ့အလုပ်စပွဲမှာထိုင်ပြီးအလုပ်လုပ်နေချိန်ဖြစ်ပါတယ်။သူရဲ့ online သတင်းစာဟာလည်းစတင်တာတလပဲရှိပါသေးတယ်
။ Antony Blinken said that the invasion of Ukraine is going to start before dawn. And that was the moment.
Russia's Ukraine ကိုအယုံတက်ချိန်မတိုင်ခင်မှာပဲဝင်ပြီးတိုက်ခိုက်နိုင်တယ်လို့နိုင်ငံခြားရေးဝန်ကြီး Antony Blinken ကပြောခဲ့ပါတယ်။ဒါဟာတကယ့်ကိုပဲဖြစ်လာခဲ့တာပါ
။ Russia စတင်မကျူးကျော်ခင်ညနေဘက်သမ္မတပူတင်မိန့်ခွန်းပြောအပြီးမှာတော့သူတို့သတင်းထုတ်ပြန်မှုအဆင်သင့်ဖြစ်နေပါပြီ။
We prepared a news item saying Putin announces war against Ukraine and when he stopped speaking
with Tamara Putin Ukraine ကိုစစ်ကျင်ညာတဲ့သတင်းကျွန်မတို့ပြင်ဆင်ပါတယ်။သူမိန်ကွန်းပြောပြီးတာနဲ့ချက်ချင်းပဲကျွန်မတို့သတင်းကိုဖြန့်ချီလိုက်ပါတယ်။ဖြန့်ချီပြီးသိမကြခင်မှာပဲကျွန်မတို့ပောက်ကွဲသံတွေကိုစပြီးကြားရပါတယ
်။နှစ်နှစ်ကြာစစ်ပွဲသတင်းတွေကိုထုတ်ဝေခဲ့ပြီး The Kiev Independent သတင်းစာဟာယူကရိန်းမှာလက်တွေ့ဖြစ်ပျက်နေတာတွေကိုအင်္ဂလိပ်လိုအဓိကတင်ပြပေးနေတဲ့သတင်းစာတစ်စောင်ဖြစ်လာပါတယ်။ယူကရိန်းနေဘယ်လိုတိုက်ပွဲဝင်နေတဲ့ဆိုတာကိုကဘာကသိအောင်ကူညီလှုံ့ဆော်ဖို့ဒီသတင်းစာကရည်ရွယ်ပါတယ်
။ It is very frustrating to be here in Ukraine and to watch all the news coming out about the Congress not
American Obama. ယူကရိန်းကိုပေးမဲ့အကူအညီတွေအတွက်မဲခွဲပြီးအတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်လာတာဟာအလွန်ကိုစိတ်ပျက်စရာကောင်းပါတယ်။သူတို့တက်တော့ကိန်းခနန်းတွေဖြစ်ကောင်းဖြစ်မှာပါ။ဒါပေမဲ့ကျမတို့တက်ကတော့တကယ့်အသက်တွေနဲ့တကယ့်လူတွေဖြစ်ပါတယ
်။ဗလိုဒီမီယာအိုလန်ဟာယူကရိန်းတက်ကဗိုလ်မှူးတယောက်ဖြစ်ပါတယ်။အရင်ကသူဟာအခြေခံအစအဦးများဆိုင်ရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့ပြောဆိုမှုတွေဟာယူကရိန်းရဲ့လက်ရှိစိတ်ဓာတ်အခြေအနေကိုဖော်ပြနေပါတယ်
။ We become much stronger.By arms, by people, and
ကျွန်တော်တို့ဟာလူသူလက်နက်အင်အားအတော်ကြီးကိုတောက်တင်းလာပါတယ်။သိကြပါတယ်ဒါကအပျော်ခီးမဟုတ်ပါဘူး။စစ်ပွဲဟာလာမယ့်နှစ်ပတ်သုံးပတ်တွင်ပြီးမယ်ဒါမှမဟုတ်မကြမီပြီးတော့မယ်ဆိုတာမျိုးလည်းမဟုတ်ပါဘူး။ကံမကောင်းစွာပဲစစ်ပွဲဟာကာလတစ်ခုတည်းရှိနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့စိတ်ဓာတ်အနေထားတွေကတော့မြင့်မားနေသေးပါ။ကျွန်တော်တို့မှာပြင်းပြတဲ့အစိတ်ဆန္ဒမရှိဘူးဆိုရင်အောင်ပွဲဆိုတာရှိလာမှာမဟုတ်ပါဘူး။ကျွန်တော်တို့မှာပြင်းပြတဲ့စိတ်ဓာတ်ခွန်အားတွေရှိနေသေးပါ
။ Kiev မြို့က Finnesty Daniel ကတော့အခုလိုပြောပါတယ
်။ I want to see my mother, father. They are from they are abroad. I'm here.
ကျွန်တော်မိဘတွေနဲ့တွေ့ကြပါတယ်။သူတို့ကပြပမှာပါ။ကျွန်တော်ကဒီမှာပါ။သူတို့စီကိုမသွားနိုင်ပါဘူးလို့သူကပြောတာပါ။နောက်ဒေသခံတဦးဖြစ်တဲ့ Oleski ကလည်းအခုလိုပြောပါတယ်
။ We scary every day, every night. We want to peace.In our country
ကျွန်တော်တို့ဟာနေ့စဉ်ညစဉ်စိုးရိမ်ထိတ်လန့်နေရပါတယ်ကျွန်တော်တို့တိုင်းပြည်ငြိမ်းချမ်းစေချင်ပါတယ်သမ္မတပူတင်စစ်ကိုရပ်ပြီးကျွန်တော်တို့နယ်မြေတွေပြန်ပေးတာကိုလိုချင်ပါတယ်လို့ Oleski ကပြောပါတယ်ကတီရီနာကတော့အခုလိုပြောပါတယ
် This is will be a long war and
ဒီစစ်ပွဲကရေရှည်ဖြစ်မယ်လို့ထင်ပါတယ်အတော်ဆိုးရတဲ့ကိစ္စပါနိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီမပါဘဲဒီစစ်ပွဲကိုမနိုင်နိုင်ပါဘူးလို့သူကပြောဆိုသွားတာပါ VOA နဲ့စကားပြောပြခဲ့တဲ့ယူကရိန်းတွေကတော့စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းမယ်ဆိုရင်လည်းတိုင်းပြည်ကိုကာကွယ်ဖို့သူတို့စစ်မှုထမ်းနိုင်တယ်လို့ဆိုကြပါတယ်သူတို့ဟာဒီမိုကရေစီစံတန်ဖို့ရဲ့အတွက်ခုခံတိုက်ခိုက်နေတာဖြစ်ပြီးအခုအညီတွေလိုအပ်နေတယ်ဆိုတာကိုကဘာကနားလည်စေချင်တယ်လို့လည်းပြောဆိုခဲ့ကြပါတယ်